ကျမတော်မူပါစဒူတော်မောင်ရေဒီတစ်ပတ်လူမှုကွန်ရက်မှာရေပန်းစားခဲ့တဲ့ကတ်တွန်းတွေအကြောင်းမင်းကိုပြောပြခြင်းနဲ့ငါတူရဲ့ပြည်သက်တွေကသူတို့ကြိုက်နေတဲ့ကတ်တွန်းကလေးတွေကိုအချင်းချင်းပြန်လည်မျှဝေရင်လူမှုကွန်ရက်မှာလူပြောသူပြောများလာတဲ့တကွက်ကတ်တွန်းကလေးတွေပေါ့စာနေစင်းလွတ်လပ်ခွင့်ပိုးပြီးအရှိန်ရလာတဲ့ကာလကစလို့ကတ်တွန်းဟာအခြားအနုပညာအမျိုးအစားတွေပိုးပြီးတိုင်းပြည်ပြုပြင်ပြောင်းလဲရေးအတွက်လိုအပ်ချက်တွေအတွက်ထိထိမိမိရေးသားပုံဖော်ပေးနိုင်ခဲ့ကြတယ်ပထမဆုံးပြည်သက်ကြိုက်နေတဲ့ကတ်တွန်းလေးတစ်ကွက်ကိုမင်းကိုအရင်ပြောပြခြင်းနဲ့အဲ့ဒီတကွက်ကတ်တွန်းထဲမှာလူနှစ်ယောက်ကနယံမှာချိတ်ဆွဲထားတဲ့ဘာမှရေးဆွဲမထားတဲ့ပကြီကားအလွတ်ကြီးကိုကြည့်ပြီးပြောနေကြတာပါတယောက်ကပကြီကားမှာဘာမှမရှိပါလားတဲ့နောက်တယောက်ကပြန်ပြောတယ်မရှိဆိုကားနံပါတ်ကတာဝန်ခံမှုဆိုပြီးပြန်ပြောလိုက်တာပါတကယ့်ကိုထိမိတဲ့တကွက်ကတ်တွန်းကလေးပါပဲငါတူပကြီကားထဲမှာဘာမှမရှိသလိုတိုင်းပြည်မှာဖြစ်ပျက်ခဲ့တဲ့အဖြစ်အပျက်တွေအတွက်လည်းဘယ်သူကမှတာဝန်ယူမှုမရှိဘူးလို့ထိထိမိမိရေးသွားခဲ့တာပါတကယ်လဲငါတို့တိုင်းပြည်မှာဖြစ်ပျက်ခဲ့တဲ့အဖြစ်အပျက်တွေအတွက်ထိခိုက်နစ်နာခဲ့ရတဲ့ပြည်သူတွေအတွက်ဘယ်သူကမှတာဝန်ယူမှုမရှိခဲ့ပါဘူးအရင်စစ်အစိုးရလက်ထက်တုန်းကနာကစ်မုံတိုင်းကြောင့်လူတွေတိမ့်နဲ့ချီပြီးတေကြေပျက်စီးခဲ့ရတယ်မိုးလေဝသပညာရှင်တွေကမုံတိုင်းတတိပေးချက်အချိန်မီထုတ်ပြန်ခဲ့ကြပေမဲ့အစိုးရကသတင်းမှောင်ချထားခဲ့တယ်ပြည်သူတွေမသေးတဲ့မဲ့ဆိုးဆိုးရွားရွားတေကြေပျက်စီးခဲ့ကြရတယ်။မုံတိုင်းပြီးတဲ့အခါမှာလဲထိရောက်တဲ့ကူညီပံ့ပိုးမှုတွေမလုပ်ပေးခဲ့ကြဘူး။ကူညီပေးမယ်ဆိုတဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုလည်းအဝင်မခံခဲ့ကြဘူး။ပြည်သူတွေအတွက်ဘာမှတာဝန်ယူမှုမရှိခဲ့ကြပါဘူး။နောက်တစ်ခုကဦးသိန်းစိန်အစိုးရလက်ထက်မှာပဲဖားကန်ကရေမစေးကြောက်သမားတွေမြေစာပုံပြိုကျပြီးတေကြေပျက်စီးခဲ့ကြတယ်။အဲ့ဒီတုန်းကလည်းဘယ်သူမှတာဝန်ယူမှုမရှိခဲ့ကြဘူး။ဟိုလိုလိုဒီလိုလိုနဲ့ပြီးခဲ့ကြတယ်ထိရောက်တဲ့အရေးယူမှုတွေတာဝန်ယူမှုတွေဘာတစ်ခုမှမရှိခဲ့ကြဘူးအခုအရက်သားအစိုးရတက်လာပြီးနောက်မှလည်းထုံနီး၎င်းပဲဖြစ်နေခဲ့ပြန်တယ်ချင်းနှစ်မြစ်ထဲနင်းမြုပ်ခဲ့တဲ့အောင်စိုးမိုးကျော်ရေရင်ကြောင့်ခရီးသည်တွေယာနဲ့ချီပြီးတေဆုံးခဲ့ကြရတယ်တာဝန်ရှိသူတွေအဆင့်ဆင့်ပေါ့ဆခဲ့မှုကြောင့်ခရီးသည်တွေမတေဆုံးသင့်ပဲတေဆုံးခဲ့ကြရတယ်အစမတန်ဝင်းဘူတင်ဆောင်ခဲ့တာကြောင့်ရေရင်မထွက်ခင်ကတည်းကခရီးသည်တွေဟာတာဝန်ရှိတဲ့သူတွေကိုတိုင်ကြားသတင်းပို့ခဲ့ပေမဲ့ဘာမှမလုပ်ပေးခဲ့ကြဘူးခရီးသည်တွေတေဆုံးပြီးနောက်မှာလဲနိုင်ငံတော်အဆင့်တာဝန်ရှိသူတွေကအခင်းဖြစ်တဲ့နေရာကိုတယောက်မှလာပြီးဖေးမှမကူညီခဲ့ကြဘူးကိုလူမျိုးကိုနိုင်ငံသားတွေအတွက်မပူဆွေးပဲထိုင်းမရင်တေဆုံးမှုတွေပူဆွေးပြီးမယောင်ရစီလူနေခဲ့ကြတယ်ပြည်သူကိုမျက်နာမူပါမယ်ပြောပြီးပြည်သူကိုမျက်နာလွှဲခဲ့ကြပြန်တယ်အခုအဘပြောခဲ့တဲ့တကွက်ကတ်တွန်းကလေးဟာဖြစ်ခဲ့တဲ့အဖြစ်အပျက်တွေအလုံးကိုထိထိမိမိတယောနိုင်ခဲ့ပါတယ်ငါတူနောက်ကတ်တွန်းတကွက်ကတော့အာဇာနည်နေ့မှာဘူဂျိုအောင်ဆန်းတဲ့တကွကြာဆုံးသွားသောခေါင်းဆောင်ကြီးတွေကိုအလေးပြုဖို့ပြင်ဆင်နေကြပုံကိုရေးဆွဲထားတာပါရှေ့ကခေါင်းပေါင်းတဲ့လူကကြာဆုံးလေပြီးတော့ဘူဂျိုအောင်ဆန်းတဲ့တကွအာဇာနည်ခေါင်းဆောင်ကြီးများအားအလေးပြုလို့တိုင်တယ်ပေးလိုက်ချိန်မှာနောက်ကလူအုပ်ကြီးကတယောက်တစ်ပေါက်ပြောနေကြပုံကိုဆွဲထားတာပါတယောက်ကဘူဂျိုအောင်ဆန်းအစားဦးအောင်ဆန်းလို့ပြောင်းခေါ်ပေးပါလို့ထော်တယ်တယောက်ကဦးရဇန်းနဲ့ရဲဘော်ကိုထွေးကိုအလေးမပြုနိုင်ပါဘူးထဖောက်တယ်နောက်တယောက်ကဟိုပါတီကလူတွေနဲ့အတူအလေးမပြုနိုင်ဘူးလို့ဩတယ်။အခြားတယောက်ကခင်များတို့ကဘယ်လောက်ချစ်လို့လဲကျုပ်လို့တက်တူးထိုးထားလို့လားလို့ထဩပြန်တယ်။နောက်တယောက်ကလည်းမင်းတို့ငါလို့ထောင်ကြဘူးလားလို့ပြန်ပြောတယ်။တကယ်လှုပ်တဲ့လှုပ်ထိုက်တာမဟုတ်ပဲအရေးမပါတဲ့အသေးဖွဲကလေးတွေအတွက်အချိန်ကုန်လူပန်းဖြစ်နေကြတာကိုတယောထားတာပါငါတူ။နောက်ကတ်တွန်းတစ်ကွက်မှာတော့လူတယောက်ကအုပ်ချုပ်ရေးမှူးတယောက်ကိုတိုင်တန်းနေတဲ့ပုံရေးဆွဲထားတာပါ။တိုင်တန်းနေသူကမိမိတို့ဟိုတယ်များအတွင်ဖျားစီရီပထိုးများကိုမလွတ်မကျွတ်တီးဆောက်ခဲ့ကြသောအနောယထာမင်းကြီးနဲ့ပကံမင်း50-50တို့အားတရားစွဲပေးပါတဲ့တိုင်တန်းတဲ့သူကဟိုတယ်လုပ်ငန်းရှင်ကြီးများပကံရှေးဟောင်းယဉ်ကျေးမှုနယ်မြေတဲ့ဒီကာတွန်းကလေးကလည်းတိတ်ကိုထိမိလွန်လာပါတယ်ငတ်တူစစ်အစိုးရလက်ထက်တုန်းကလုပ်ငန်းရှင်ခရိုနီကြီးတွေဟာအာဏာရှင်တွေနဲ့အပေးယူလို့ပကံဖျားပရဝံမြေကိုပါကျူးကျော်ပြီးမတော်လောဘနဲ့ဟိုတယ်တွေတီးဆောက်ခဲ့တာကိုထိထိမိမိတယောထားတာပါငတ်တူခုထိလဲထိထိရောက်ရောက်အရေးယူဖယ်ရှားနိုင်ခြင်းမရှိသေးပဲတာဝန်ရှိသူတွေအနေနဲ့လုပ်ငန်းရှင်ကြီးတွေနဲ့ဆွေးနွေးညှိနှိုင်းနေစေအဆင်ပဲရှိပါသေးတယ်။နောက်ကတ်တွန်းတစ်ကွက်မှာတော့ကျွန်တော်တို့ကစောင့်ကြည့်ရေးအဖွဲ့၊ကျမတို့ကလေ့လာရေးအဖွဲ့၊ကျုပ်တို့ကကောက်ချက်ချတဲ့အဖွဲ့လို့ပြောနေတဲ့တွေကိုရေးထားပြီးအဲ့ဒီအတန်တွေကိုစိတ်ပြတ်နေတဲ့လူတယောက်က"ဩ၊တကယ်လောက်ကြမဲ့အဖွဲ့မရှိပါလား"လို့ပြောနေပုံကိုရေးထားတာပါငတ်တူ။ဒီကတ်တွန်းဟာလဲတိတ်ကိုတဘာဝကြလာပါတယ်။မင်းသိတဲ့အတိုင်း2012တုန်းကရခိုင်တောင်ကုန်းမှာဖြစ်ခဲ့တဲ့စူပူအကြမ်းဖက်တပ်ဖြတ်မှုတွေအတွက်စုံစမ်းစစ်ဆေးရေးအဖွဲ့တွေဖွဲ့ပြီးရေးယူမယ်လို့စီစဉ်ခဲ့ပေမဲ့ဘာမှထူးမလာခဲ့ဘူးထို့အတူလက်ဘရောင်းတောင်မာတုန်းက ယဟန်တန်ဃာတွေကိုမိလံဘုံနဲ့ထုခဲ့တော့ကလည်းစုံစမ်းစစ်ဆေးရေးအဖွဲ့တွေဖွဲ့ခဲ့တာပဲ။ဘာမှအထူးမလာဘူး။ကိုပါကြီးဒေါခင်ဝင်းတို့အသက်ခံရတော့ကလည်းအလားတူပဲ။နောက်လက်ပဒန်းចောင်းသားတပိတ်မှလည်းထူးမလာခဲ့ဘူး။ကဲပါလူကလေးရေဒီကတ်တွန်းတွေဟာငါတို့နိုင်ငံမှာဖြစ်ခဲ့တဲ့လွဲချော်မှားယွင်းမှုတွေကိုထိထိမိမိတယောနိုင်ခဲ့တဲ့ကတ်တွန်းတွေဖြစ်ခဲ့ပါတယ်။ကတ်တွန်းဆရာတွေတာဝန်ကျေခဲ့ပါတယ်လို့ပြောရင်ဒီတစ်ပတ်အတွက်နားလိုက်ဦးမယ်ကွယ်။မင်းလည်းအားရင်ငါ့စီစာပြန်ရေးပါဦး။မင်းရဲ့စာကိုမျှော်နေမယ်ချစ်လာစွာသောမင်းရဲ့အဖစန်နီဦး။